ပါလက်စတိုင်းဟာမတ်စ်အဖွဲ့နဲ့ဒန်ဘက်ဖာဒါအဖွဲ့တို့ကြားနိုင်ငံရေးပြည်နယ်တင်းနယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရလိုက်ပြီလို့ဟာမတ်စ်အဖွဲ့ကပြောပါတယ်။ဟာမတ်စ်ကောင်းဆောင်အစ္စမီလီဟန်နီရဲ့ကြာတာပရိနေထုတ်ပြန်တဲ့တစ်ခုအရသူ့ဆိုအပြင်အီဂျစ်နိုင်ငံကစီရနာအပြစ်နဲ့ကမကထလို့စီစဉ်ပေးပြီးကိုင်ရိုမြို့တော်မှာလုပ်တဲ့နှစ်ရက်ကြာဆွေးနွေးပွဲတွင်နှစ်ဖက်အကြားသဘောတူညီချက်ရခဲ့တာဖြစ်တယ်လို့ဆိုပါတယ်။သဘောတူညီချက်ကအသေးစိတ်အချက်တွေကိုနောက်ပိုင်းကျရင်ကိုင်ရိုမြို့တော်မှာထုတ်ပြန်ကြေညာမယ်လို့လည်းဟာနီရဲကပြောပါတယ်။အခုလိုသဘောတူညီချက်ရသွားတဲ့ကိစ္စဖာဒါအဖွဲ့ပြောခွင့်ရသူကလည်း ESD သတင်းဌာနနဲ့ညီညာကမှအတူတူပြောဆိုသွားပါတယ်။သဘောတူညီချက်ထဲမှာဂါဇာကမ်းပေါ်ဒေသကရာဖာနေဇက်ထက်တော်ဂိတ်စီမံခန့်ခွဲရေးကိုညီညွတ်ရေးဆိုရတဲ့ပြပေးမယ်အစီအစဉ်တစ်ခုလည်းပါတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒါ့အပြင်ဂါဇာဒေသကိုရဲတပ်ဖွဲ့ဝင်3000လွှတ်မဲ့အစီအစဉ်နဲ့တောင်းပါတယ်။ဂါဇာကမ်းပေါ်ဒေသကိုပါလက်စတိုင်းသမ္မတမာဟ်မူဒ်အဘာစီရဲ့ဖာဒါလှူရှာမှုထိန်းချုပ်မှုအောင်ပြန်လည်ပေးဖို့ဟာမတ်စ်အဖွဲ့ကပြီးခဲ့တဲ့လမှာဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြန်လည်တင်ပြရေးဆိုင်ရာအခုသဘောတူညီချက်ရလိုက်ကြတာဖြစ်ပါတယ်။